တော်ရှိမှာခင
်ဗျ။အိန္ဒိယနိုင်ငံမှာနာသက်စားမှုကြောင့်ဒေါသထွက်နေတဲ့လူအုပ်ကြီးရဲ့အကျန်းဖက်တပ်ဖြတ်မှုတွေကိုမြင်နေရပါတယ်။အကျန်းဖက်မှုဖြစ်စဉ်မှာ90ကျော်သွားပြီလို့ဆိုပါတယ်။ဒီတစ်ပတ်မှာတော့ဘာသာရေးဗဟုပြုနိုင်ငံရေးအကြောင်းဆွေးနွေးကြည့်ကြရအောင်ပါ။ဟိန္ဒူမျိုးသားရေးဝါဒအကြောင်းသူတေသနာလုပ်နေသူတူကတော့အခုလိုသုံးသပ်ပြနေပူပါတယ်။လက်ရရင်ပါတီတစ်ခုဖြစ်တဲ့ BJP ပါတီဟာအိန္ဒိယနိုင်ငံရေးမှာအကြီးမားဆုံးပါတီတစ်ခုဖြစ်ပါတယ်။သူတို့အတွင်းမှာအယူဆ၄ခုအားပြိုင်နေပါတယ်။ပထမဆိုပြချက်ကတော့အိန္ဒိယနိုင်ငံဟာဟိန္ဒူမဟုတ်တဲ့လူနည်းစုဘာသာဝင်တွေကိုလည်းနိုင်ငံသားအခွင့်အရေးကိုတန်းတူပေးထားမယ်။ဒါပေမဲ့ဟိန္ဒူဝါဒကိုတနိုင်ငံလုံးဆိုင်ရာလွှမ်းခြုံတဲ့သင်္ကေတတစ်ခုဖြစ်လုပ်တင်နေလို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာလိုပဲတခြားဘာသာဝင်တွေကိုနိုင်ငံသားအခွင့်အရေးတန်းတူပေးထားပေမဲ့ခရစ်စမတ်ပွဲတော်ကိုတော့အကြီးအကျယ်ကျင်းပလိမ့်ရှိပါတယ်။တကယ်တော့ဒါဟာအိန္ဒိယကောင်းဆောင်နေရုရဲ့အတွေးခွန်နဲ့တွေးဖြစ်နေပါတယ်။နေရုကထက်မှာဘာသာရေးနဲ့နိုင်ငံရေးကိုခွဲခြားထားပါတယ်။ဘာသာရေးဆိုင်ရာနေရုမြင့်မြတ်တွေအားလုံးကိုရုံးပိတ်ရက်ဖြင့်သတ်မှတ်ပေးခဲ့ခြင်းဖြစ်ပါတယ်။တကယ်တော့ဒါတိုင်းပြည်ကဟိန္ဒူရုံးပိတ်ရက်တစ်ခုကိုပဲရွေးချယ်ခဲ့မယ်ဆိုရင်တော့အိန္ဒိယမြောက်ပိုင်းသားအများစုကျင်းပတဲ့ဒီဝါလီမိထွန်းပွဲတော်အနောက်ပင်ကောကဒါကာပူဂျာပွဲတော်အိန္ဒိယနောက်ပိုင်းကဂန်နက်ချာတော်ဒီပွဲတော်နဲ့ကာရနာသေးတာကအိုနန်ဟိန္ဒူပွဲတော်တို့ကိုလည်းရုံးပိတ်ရက်ဖြင့်သတ်မှတ်ပေးပါလားဆိုတာမိကုန်ထုတ်เสียဖြစ်လာပါလေ။ဒုတိယဆိုပြချက်ကတော့နည်းနည်းပိုပြင်းထန်ပါလေ။အများစုဝါဒလို့ခေါ်တဲ့ဟိန္ဒူဘာသာဝင်တွေကိုပဲအခွင့်အရေးပေးပြီးတခြားဘာသာဝင်တွေရဲ့တရားဝင်ဖြစ်မှုကိုရင်းပယ်တဲ့ဥပဒေဖြစ်ပါလေ။ BJP ပါတီကောင်းဆောင်တွေဟာလုံခဲ့တဲ့ဆယ်စုနဲ့နှစ်စုလောက်ကစပြီးဒီယူဆကိုဥပဒေတစ်ခုဖြစ်လာအောင်ကြိုးစားခဲ့ကြပါလေ။သူတို့ရဲ့အများစုဝါဒဟာအောင်မြင်သွားမယ်ဆိုရင်ဟိန္ဒူဘာသာဝင်မဟုတ်တဲ့သူတွေဟာဒုတိယတစားနိုင်ငံသားဖြစ်သွားပါမယ်။ဟိန္ဒူသားအများပြားကလည်းဒုတိယနိုင်ငံသားအဆင့်မှာပါဝင်သွားမှာဖြစ်ပါလေ။တကယ်လို့ဒီလိုအခြေအနေမျိုးကိုရောက်သွားခဲ့မယ်ဆိုရင်အိန္ဒိယနိုင်ငံဟာနွားတတ်မှုကိုတားဆီးမှာဖြစ်ပါတယ်။ဟိန္ဒူဘာသာဝင်တွေအတွက်တော့နွားဆိုတာအထွတ်မြတ်ထားတဲ့တိရစ္ဆာန်တစ်ခုဖြစ်တယ်လို့ယုံကြည်ကြပါတယ်။မကြာသေးခင်ကာလကဆိုရင်နွားတတ်စားတဲ့မွတ်စလင်ဘာသာဝင်တချို့ကိုဟိန္ဒူတွေကဝိုင်းနိုင်ပြီးတတ်ဖြတ်ခဲ့ကြပါတယ်။ BJP ကောင်းဆောင်တချို့ကပေါ်တင်ထောက်ခံပြကြပါတယ်။တကယ်တော့အိန္ဒိယတောင်ပိုင်းနဲ့အရှေ့မြောက်ပိုင်းဒေသတွေမှာဟိန္ဒူတွေကိုယ်တိုင်အမဲသားစားတဲ့ရိုးရာလိမ္မာတွေပြည်နယ်နေပါလေ။ဒါကြောင့်လဲနွားတတ်စားလို့အကြမ်းဖက်တတ်ဖြတ်မှုတွေဖြစ်ပေါ်တဲ့ကိစ္စတွေကိုကြည့်လိုက်မယ်ဆိုရင်လူတတ်မှု၄ဦးတိုင်းမှာအသက်ခံရသူတဦးကဟိန္ဒူအုပ်စုဝင်တယောက်ဖြစ်နေပါလေ။ဒါအပြင်နွားကိုအထွတ်မြတ်မထားတဲ့ဟိန္ဒူတွေလည်းရှိနေပါသေးတယ်။ဒါကြောင့်နိုင်ငံတော်နေနဲ့နွားတတ်မှုကိုတားဆီးခြင်းဟာဟိန္ဒူဘာသာဝင်မဟုတ်တဲ့သူတွေကသာမကဟိန္ဒူတွေကိုပါခွဲခြားဆက်ဆံခြင်းဖြစ်ပါလေ။တတိယအဆိုပြုချက်ကတော့ဟိန္ဒူတွေဟာဘာသာရေးမှာအများစုဖြစ်နေုံမကနိုင်ငံတော်ကိုယ်တိုင်ကဟိန္ဒူနိုင်ငံတော်ဖြစ်ရမယ်ဆိုတဲ့အယူဆပဲဖြစ်ပါတယ်။အမျိုးသားရေးဝါဒီတွေရဲ့တွေးကြော်တာလို့ပြောလို့ရပါတယ်။သူတို့ဟာ BJP ပါတီရဲ့မိခင်ပါတီအဖြစ်ရည်ညွှန်းပြောလို့ရှိတဲ့ RSS အဖွဲ့ရဲ့အသံလည်းဖြစ်ပါတယ်။2016ခုနှစ်မှာကလေးကနိုင်ငံသားဖြစ်သတ်မှတ်မှုဥပဒေကိုပြင်ဆင်ဖို့ဖိအားပေးကြိုးစားလာခဲ့ကြပါတယ်။ဟိန္ဒူဘာသာဝင်မဟုတ်တဲ့သူတွေဟာအိန္ဒိယနိုင်ငံသားအဖြစ်ခံယူမှဆိုရင်ပထမအဆင့်မှာဟိန္ဒူဘာသာဝင်အဖြစ်ကူးပြောင်းဖို့လိုတယ်။ပြည်မနိုင်ငံသားအဖြစ်စဉ်းစားသင့်တယ်လို့ဆိုပါတယ်။အခုတော့သူတို့ရဲ့အယူဆကိုအိန္ဒိယလွှတ်တော်ကစဉ်းစားလာစားပြုနေပါပြီ။စရုပ်ကအဆိုပြုချက်ကတော့ဟိန္ဒူဝါဒဟာတိုင်းပြည်ရဲ့အခြေခံအယူဆတစ်ခုဖြစ်ရုံကမကအိန္ဒိယနိုင်ငံကိုလည်းဘာသာရေးခေါင်းဆောင်တယောက်ကဦးဆောင်မဲ့နိုင်ငံတစ်ခုဖြစ်ရမယ်လို့ဆိုပါတယ်။ဝန်ကြီးချုပ်မိုဒီဟာလုံခဲ့တဲ့အနှစ်ကဥတာပရဒက်စ်ဒေသမှာဘာသာရေးခေါင်းဆောင်ယိုဂီအာဒက်ရန်နာကိုပြည်내အကြီးအကဲဖြစ်ကန့်အပ်ခဲ့ပါတယ်။တကယ်တော့ BJP ပါတီလက်ထက်မှာမဟုတ်ပါဘူး။နေရူးကိုစက္ကန့်နဲ့မျိုးဆက်တွေဟာနေရူးလမ်းစဉ်ကိုသိပြီးစွန့်လွတ်ခဲ့ကြပါလေ။သူရဲ့သမီးဖြစ်သူအိန္ဒိယဂန်ဒီဟာ1980ကာလရွေးကောက်ပွဲဘက်ဆွဲပွဲဒီမှာဟိန္ဒူများစုဇီကာထောက်ခံမဲ့အယူဆတွေကိုဟောပြောခဲ့တယ်လို့ရာဂျစ်ဂန်ဒီကလည်း1989ဘက်ဆွဲပွဲဒီမှာဒေသတချို့မှာဟိန္ဒူနတ်ဖျားတွေသာအုပ်ချုပ်တဲ့နိုင်ငံတော်တွေးကြော်တမ်းကိုလုပ်ခဲ့ပူပါလေ။လက်ရှိကွန်ဂရက်ပါတီရဲ့ခေါင်းဆောင်တူဖြစ်သူရာဟုလ်ဂန်ဒီကလည်းဟိန္ဒူလူလတ်မှုနမိတ်ပုံတွေကိုသူနည်းသူဟန်ပြခဲ့ပါလေ။တိဘက်မှာရှိတဲ့ကန်လက်တောင်စီကဖျားကြောင့်စီကိုဖျားဘူးပပြခဲ့ပါလေ။သူရဲ့ Twitter အကောင့်ကနေရှိဘာနတ်ဖျားသီးသာဆက်ကြဝလာဖြစ်တယ်လို့ရေးခဲ့ပူပါလေ။ဟိန္ဒူများစုကအဲ့ဒီဖျားကြောင့်ဟာသူတို့ရဲ့နတ်ဖျားရှိဘာရဲ့မွေးဖရာနေရာတစ်ခုဖြစ်တယ်လို့ယုံကြည်ကြတယ်မဟုတ်လား။သူရဲ့ Congress Party ကလည်းရာဟုလ်ဂန္ဒီဟာရှိဘာနတ်ဖျားကိုဘယ်လိုယုံကြည်ကြောင်းဆိုတဲ့ချီးကျူးဖွက်သည်မို့လို့လည်းအင်တာနက် website ဒီမှာရေးကြပါလေဒီလိုဖြစ်တဲ့တွေကိုကြည့်ချင်းအဖြစ် BJP ပါတီတိဆောက်ထားတဲ့ဟိန္ဒူဘာသာရေးဗဟုပြုနိုင်ငံရေးကစားဝိုင်းထဲမှာပါတီအလုံးမှာကြုံဝင်လာကြတာ
ထင်ရှားပဲဖြစ်ပါလေရွေးကောက်ပွဲမှာဘယ်သူပဲရှုံရှုံရေးမကြည့်ပါဘူးဟိန္ဒူဘာသာရေးပေါ်စောင်းပိမှုဆက်ဝန်းတွေကထွက်ဖို့ခက်ပါလေတော်ရရှိမှာနော်ကမ္ဘာသမိုင်းကိုကြည့်လိုက်မယ်ဆိုရင်ခရုစိတ်စစ်ပွဲတွေကြောင့်လူထောင်ပေါင်းချီတေကျပျက်စီးခဲ့ကြတယ်လို့အစွမ်းရောင်အမျိုးသားရေးဝါဒီတွေကြောင့်လူမျိုးတုံးတပ်ဖြတ်မှုတွေပေါ်ပေါက်ခဲ့ပါလေတကယ်တော့ဘာသာရေးနဲ့နိုင်ငံရေးကိုဒွေရောဆက်တင်စဉ်းစားလာမှုဟာပြဿနာများမယ်လူအဖွဲ့အစည်းကိုဖိတ်ခေါ်နေတယ်လို့မျိုးဖြစ်နေပါလေတော်တော်ရှင်မြန်မာပြည်သူတွေလည်းဘာသာပေါင်းစုံလူမျိုးပေါင်းစုံပါဝင်ရွေးရမယ်ငြိမ်းချမ်းတဲ့ကမ္ဘာတစ်ခုကိုဖန်ဆင်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။